အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကဖော့ဒ်လော်ဒါဒေးလ်ဟောလိဝုဒ်နိုင်ငံကလေဆိပ်မှာတောက်ကြနေနှစ်လေပိုင်းလုံးကပြစ်ခတ်မှုဖြစ်ခဲ့လို့9ယောက်သေဆုံးပြီးတော့10ယောက်ဒဏ်ရာရတယ်လို့တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေကပြောပါတယ်
။ Shortly before 1 p.m. today we had an active shooter inside Terminal 2, the lower level by baggage.
နေ့လယ်တနာရီမထိုးခင်မှာဒီလေဆိပ် Terminal 2အောက်ထပ်ခီးဆောင်အိတ်တွေယူတဲ့နေရာဘေးလမှာတနတ်သမားတယောက်ရဲ့ပြစ်ခတ်မှုကြောင့်73ယောက်အနည်းဆုံးထိမှန်ခဲ့ပါတယ်။ဒဏ်ရာရသူ10ယောက်ကိုတော့ဒီနားကဆေးရုံပို့ပြီးတော့ကုသနေပါတယ်။9ယောက်ကတော့သေဆုံးခဲ့တယ်လို့ Broadwood မြို့နယ်ရဲအရာရှိ Scott Israel ကပြောခဲ့တာဖြစ်ပါတယ်။ပြစ်ခတ်ခဲ့သူဟာတယောက်တည်းဖြစ်ပုံရပြီးတော့သူ့ကိုဖမ်းဆီးစစ်ဆေးနေပါတယ်။ပြစ်ခတ်မှုဖြစ်ပြီးတနိုင်လောက်ကြာမှလေဆိပ်ထဲကနောက်နေရာတွေမှာလည်းပြစ်ခတ်မှုတွေရှိတယ်ဆိုတဲ့သတင်းတွေထွက်ခဲ့ပေမဲ့တာဝန်ရှိသူတွေကတော့အဲ့ဒီသတင်းတွေဟာမမှန်ဘူးလို့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မတင်ကားသူစီမာ Esteban Santiago ဆိုတဲ့နာမည်နဲ့စစ်တပ်မှတ်ပုံတင်ကတ်ကိုတွေ့တယ်လို့ Florida ပြည်နယ်အထွတ်လွတ်တော်အမတ် Bill Nelson ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့အဲ့ဒီကတ်ပြားဟာသူ့ရဲ့ကိုယ်ပိုင်လားဆိုတာကိုတော့အတိမပြုနိုင်သေးပါဘူး။ဘာကြောင့်ပြစ်ခတ်တယ်လဲဆိုတာကိုလည်းစစ်ဆေးနေဆဲဖြစ်တယ်လို့ Mr. Nelson ကပြောပါတယ်။ပြစ်ခတ်သူလို့မတင်ကားသူဟာဒီကနေဒါလေကြောင်းလိုင်းလေယာဉ်နဲ့ပါလာတဲ့ခီးစဲတယောက်ဖြစ်ပြီးတော့တနတ်ကိုစစ်ဆေးမှုခံပြီးတော့အနှံသေးဆောင်လာတဲ့အိတ်ထဲမှာတည်ယူလာတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အဲဒီသူကကျွန်တော်ဟာဂျူးလူမျိုးတယောက်မဟုတ်ဘူးလို့အကြိမ်ကြိမ်အော်ဟစ်ခဲ့တယ်လို့မျက်မြင်တယောက်က ABC ရုပ်သံကိုပြောပါတယ်။ Star Wars ရုပ်ရှင်ကားတွေကရုပ်ပုံတွေပါတဲ့ T-shirt ကိုဝတ်ဆင်ထားသူဟာ73ယောက်ကိုပြစ်ခတ်ပြီးကျမ်းပေါ်မှာခြေကားရလက်ကားရလဲနေပြီးတော့အဖမ်းခံဖို့စောင့်နေပုံရတယ်လို့တချို့ကလည်းပြောနေကြပါတယ်။အကြမ်းဖက်တိုက်ခိုက်မှုဟုတ်မဟုတ်ဆိုတာတက်အံ့မပြောနိုင်သေးဘူးလို့ရဲကပြောပါတယ်။ပြစ်ခတ်ခံရသူတွေအတွက်ဆူတောင်းပေးကြဖို့အတွက်ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးကတိုက်တွန်းထားပါတယ်ရှင်။